ဗင်နီဇွဲလားနိုင်ငံကအတိုက်ခံခေါင်းဆောင်ဟွမ်ဂူအေးတို့ကိုဗင်နီဇွဲလားသမ္မတအဖြစ်ကမ္ဘာနိုင်ငံအလုံးကအသိမှတ်ပြုဖို့နဲ့လွတ်မြောက်ရေးဘက်မှယက်တီကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်းအမေရိကန်သုတေသမ္မတမိုက်ပန့်စ်ကပြောလိုက်ပါတယ်။နိုင်ငံရေးတင်မာမှုတွေတနေ့တခြားမြန်မာလာနေတဲ့ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကိုလတ်စ်မာဒူရိုနဲ့သူ့ကိုယ်သူကြားပြသမ္မတအဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂူအေးတို့တို့အကြားအာနာအပြည့်မှုတွေကြီးမားနေပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ဗင်နီဇွဲလားပြည်သူတွေဘက်ကယက်တီကြောင်းအမေရိကန်ထူးထမားမိုက်ပန့်စ်ကမနေ့ကပြောပါတယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်မှာရှိနေကြတဲ့ပြည်ပရောက်ဗင်နီဇွဲလားလှုပ်ရှားသူတွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ထူးထမားမိုက်ပန့်စ်မနေ့တုန်းကတောက်ကြန်နေမှာတွေ့ဆုံခဲ့ကြတော့အမေရိကန်ရဲ့ယက်တီချက်ကိုအခုလိုမျိုးသူပြောခဲ့တာပါဗင်နီဇွဲလားနိုင်ငံမှာလွတ်လပ်မှုပြန်ရှိလာတဲ့အထိအမေရိကန်ဆိုရအနေနဲ့ဗင်နီဇွဲလားပြည်သူတွေနဲ့တူယက်တီသွားမှာဖြစ်ကြောင်းလဲဒူတမရာဖန့်စ်ကဆိုပါတယ်ဗင်နီဇွဲလားနိုင်ငံလွတ်မြောက်ရေးရုံးကံမှုမှာဘယ်နှစ်ဘက်ကိုယက်တီမဲ့သူတွေမလိုဘူးလို့ကမ္ဘာကောင်းဆောင်တွေကိုအသိပေးလို့ကြောင်းလဲဒူတမရာမိုက်ပန့်စ်ကပြောပါတယ်အမေရိကန်ပြည်ထောင်စုမျိုးသားလုံခြုံရေးချန်ပီဂျွန်ဘောတန်ကတော့ဗင်နီဇွဲလားနိုင်ငံကအာဏာလွှဲပြောင်းမှုဟာငြိမ်းချမ်းတဲ့အသွင်ကူးပြောင်းမှုဖြစ်အမေရိကန်ဘက်ကယူရကြောင်းနဲ့အမေရိကန်ရဲ့စီးရဲနဲ့ဝင်ရောက်လှုပ်ဆောင်မှာဟုတ်ဖူးလို့မနေ့တုန်းကလုပ်တဲ့ရေဒီယိုမင်းမြန်ကတခုမှသူပြောခဲ့ပါတယ်တိုက်ခံကောင်းဆောင်ဟွမ်ဂူအေးတို့ကလည်းပြည်ပကစီးရဲလှုပ်ဆောင်မှုတွေရှိလာမဲ့အရေးကိုကန့်ကွက်တယ်လို့အာဂျင်တီးနားသတင်းစာတစ်စောင်ကိုပြောထားပါတယ်